အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ကိုယ်စားလှယ်တွေဟာဒီကနေ့အကျိုးလုပ်ငန်းညှိနှိုင်းဆွေးနွေးပွဲကိုထိုင်းနိုင်ငံမှာကျင်းပရာမှာနောက်တစ်ကြိမ်ပြစ်ခတ်ရက်စဲရေးစာချုပ်အတွက်ဆွေးနွေးပွဲကိုဒီဖေဖော်ဝါရီလ23ရက်နေ့နောက်ပိုင်းမှာရန်ကုန်မှာကျင်းပသွားဖို့သဘောတူညီခဲ့ကြပါတယ်။တစ်ဆက်တည်းမှာပဲဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးနဲ့ပတ်သက်ပြီးပြည်ထောင်စုနေမှာသဘောတူညီချက်တရက်လက်မှတ်ရေးထိုးနိုင်ဖို့ကိုလည်းဆွေးနွေးခဲ့ကြပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့တနင်္ဂနွေလုံးပြစ်ခတ်ရစေးရေးဆိုင်ရာဆွေးနွေးပွဲတွေဟာလေးလကြာကြာရပ်တန့်ခဲ့ပြီးတဲ့နောက်ဒီကနေ့အစိုးရရဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တနင်္ဂနွေလုံးပြစ်ခတ်ရစေးရေးညှိနှိုင်းအဖွဲ့ NCCT တို့ဟာထိုင်းနိုင်ငံချင်းမိုင်မြို့မှာနေကင်းနှစ်နာရီကနေညနေ9နာရီအထိအကျိုးညှိနှိုင်းဆွေးနွေးခဲ့ကြပါတယ်နှစ်ဖက်ကိုယ်စားလှယ်တွေကြားမှာဒီကနေ့ရရှိတဲ့အဓိကသဘောတူညီချက်ကိုတော့ UPWC ရဲ့အလို့အဖွဲ့ဖြစ်တဲ့မြန်မာငင်းချမ်းရေးစင်တာကအကြီးအကဲအကြံပေးဦးလာမောင်ရွှေကအခုလိုပြောပါတယ
်။ဒီပေါ်လိုစတင်ရနေနောက်ပိုင်းမှာရပ်နေနေပြီးတော့ရေလုံးမျိုးမှာချက်ပါမယ်လို့ဒီနေ့အဲ့သဘောတူညီချက်ကိုရပါတယ်။
ဒီကနေ့ဆွေးနွေးတဲ့အချက်တွေမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့12ဖွဲ့ပါဝင်ဖွဲ့စည်းထားတဲ့ UNFC ကတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီကကမ်းလှမ်းထားတဲ့ပြည်ထောင်စုနေမှာဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဆိုင်ရာသဘောတူညီချက်ကိုလက်မှတ်ရေးထိုးဖို့ဆိုတဲ့အချက်ကိုလည်းထည့်သွင်းဆွေးနွေးခဲ့တယ်လို့ဦးလာမောင်ရွှေကပြောပါရတယ်
။တိုင်းရင်းသားတွေကအဆိုပြုနေတဲ့ဖေဖော်ဝါရီ12ရက်နေ့မှာဒီလိုမျိုးလက်မှတ်ရေးထိုးဆိုင်ဖို့ဖြစ်ဆောင်ပါမယ်။အဲ့ဒါကိုတော့ဒီနေ့ဒီနေ့ဆက်သွားတဲ့ဘက်ကလည်းအကြီးကိုဖော်ရင်းနဲ့
အခြားဆွေးနွေးတဲ့အချက်တွေမှာတော့အရင်ဆွေးနွေးပွဲမှာတည်ဆုံနေတဲ့အချက်တွေကိုလာမယ့်ဆွေးနွေးပွဲမှာထပ်မံညှိနှိုင်းဆွေးနွေးဖို့ဆိုတာပါဝင်တယ်လို့လာမယ့်ပြည်ထောင်စုနေမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေတက်ရောက်ဖို့အတွက်ဖိတ်ကြားတာတွေပါဝင်ပါတယ်ဦးအောင်မင်းခေါင်းဆောင်တဲ့ UPWC ကိုယ်စားလှယ်အဖွဲ့ဟာဒီကနေ့မနက်9နာရီခွဲကနေ10နာရီခွဲအထိမှာတော့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSSSA တောင်ပိုင်းကကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံဆွေးနွေးပါတယ်။ဒီဆွေးနွေးပွဲမှာတနင်္ဂနွေလုံးအပြစ်မရခင်မှာနားလည်မှုစာချုပ်လွှာတစ်ခုပူးတွဲလက်မှတ်ရေးထိုးဖို့ကိုလည်းဆွေးနွေးခဲ့ပါတယ်။ဒီဆွေးနွေးပွဲမှာအစိုးရကိုယ်စားလှယ်ဘက်ကအဓိကတင်ပြတဲ့အချက်ကို RCSSSA ရဲ့ပြောရေးဆိုခွင့်ရှိသူဗမူးကြီးဆိုင်လာကအခုလိုပြောပါတယ်
။ဦးအောင်မဲဆွေးနွေးချက်အရတော့ဒီကျွန်တော်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရှိပြီးတောင်းဆိုနေတဲ့ဒီနိုင်ငံအမခံချက်တော်တွေရရှိဖို့ဆိုတဲ့အကိစ္စပါ။အဲ့ဒါကတော့ဖက်ဒရယ်ပြည်ထောင်စုနိုင်ငံကဒီဆက်သွားဖို့အတွက်ဆက်လက်ဆွေးနွေးပါမယ်ဆိုတဲ့အာဒီကအချက်တော့နိုင်ရေးဆွေးနွေးပွဲကိုဆက်ကောတဲ့ဒီနေ့ဆွေးနွေးတော်မူပြီးဆိုတဲ့အကြောင်းပေါ့နော်။ဒုတိယအချက်ကတော့နိုင်ရေးဆွေးနွေးမှုပေါ်လေကိုနောက်တစ်ခါညီနိုင်ပြီးတော့ရေးဆွေးတော်မူပြီးဆိုတဲ့အကြောင်းပေါ့။နောက်ပြီးတော့တနင်္ဂနွေပြည့်ခတ်ရက်ရေးအချက်ကိုလည်းနောက်တစ်ခါတပတ်ပြီးချက်ရအောင်မြန်မြန်ပတ်ထားဒီနေ့ဆွေးနွေးတော်ကြပါမယ်ဆိုတဲ့ဒီပေါ်ဆောင်ရမှုနားလည်မှုစာချုပ်ပါလက်မှတ်ထိုးနိုင်ရင်ကောင်းမယ်ဆိုပြီးတော့ဆွေးနွေးကြတာပ
ါဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးနဲ့ပတ်သက်ပြီး UNFC ကဇန်နဝါရီလ29ရက်နေ့ကဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဆိုင်ရာသဘောတူညီချက်တရက်ကိုကတိကဝတ်ပြုလက်မှတ်ရေးထိုးဖို့အတွက်အစိုးရကိုကမ်းလှမ်းခဲ့တာဖြစ်ပြီးပြည်ထောင်စုဝန်ကြီးဦးအောင်မင်းက RCSS ကိုကမ်းလှမ်းရမှာတော့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ဖို့အတွက်ဆက်လက်ဆွေးနွေးမှာဖြစ်ကြောင်းလက်မှတ်ရေးထိုးဖို့ပါရှိတာကြောင့်အဓိပ္ပာယ်ကွဲလွဲချက်တချို့ရှိနေပါတယ်ဒီချက်နဲ့ပတ်သက်ပြီး UNFC ရဲ့ဒုတိယဥက္ကဋ္ဌလည်းဖြစ် NCCT အဖွဲ့ရဲ့ခေါင်းဆောင်လည်းဖြစ်တဲ့ဦးနိုင်ဟန်သားကိုဆက်သွယ်ခဲ့ပေမဲ့အစည်းအဝေးတစ်ခုမှရောက်ရှိနေတာကြောင့်ဖြေဆိုနိုင်ခြင်းမရှိပါဘူး UPWC နဲ့ NCCT တို့ဟာပြီးခဲ့တဲ့နှစ်စက်တင်ဘာလက6ကြိမ်မြောက်အဖြစ်ရန်ကုန်မှာနောက်ဆုံးဆွေးနွေးခဲ့ပါတယ်ဒီဆွေးနွေးပွဲမှာနှစ်ဖက်အကြားညှိနှိုင်းမရတာနဲ့တင်းမာတာတွေဖြစ်ခဲ့ကြောင်းသတင်းတွေထွက်ပေါ်ပြီးတဲ့နောက်အော်တိုဘာလာမှာနောက်တစ်ကြိမ်ထပ်မံမတွေ့ဆုံနိုင်ခဲ့ပါဘူး။နိုဝင်ဘာလကုန်ပိုင်းမှာတော့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ဗိုလ်တပ်တန်းကြောင့်ပြစ်ခတ်မှုနဲ့ကချင်နဲ့ရှမ်းပြည်နယ်အတွင်းတိုက်ပွဲတွေကြောင့်ဆွေးနွေးပွဲတွေဟာလေးလကျော်ကြာကြန့်ကြာခဲ့တာလည်းဖြစ်ပါတယ်။